တခိုင်မြောက်ပိုင်းစီရေးပဋိပက္ခကိုညီညီညံ့ညံ့အပြေရှာဖို့စစ်တွေဒေသခံတွေနဲ့ရဟန်းတန်ဃာတွေကအစိုးရကိုတင်ပြထားရမှာဒီလိုလားချက်တွေကိုအစိုးရကမဖြေရှင်းမဲ့ဘူးဆိုရင်တော့စစ်ခိုင်တပြည်လုံးအတိုင်းအတာနဲ့ဆန္ဒဖော်ထုတ်သွားမယ်အကြောင်းတက်ကြွလှုပ်ရှားသူတွေကတတိပေးလိုက်ပါတယ် VOA သတင်းထောက်ကုစောထက်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ
်စစ်ခိုင်ပြည်နယ်အတွင်းမှာမြမစစ်တပ်နဲ့အေးအေးလက်နက်ကင်တပ်ဖွဲ့စစ်ပွဲကြောင်ဖြစ်လာတဲ့မတည်ငြိမ်မှုတွေကိုအစိုးရကကြားဝင်ကြံ့ဖြေရှင်းပေးဖို့စစ်တွေဒေသခံတွေနဲ့ရဟန်းတန်ဃာတွေကအချက်၄ချက်နဲ့တောင်းဆိုလိုက်ပါတယ်မေလဇန်ပိုင်းမှာကျင်းပတဲ့စစ်တွေဒေသခံတွေနဲ့ရဟန်းတန်ဃာတွေအစည်းအဝေးအားအခုလိုဆုံးဖြတ်လိုက်တာဖြစ်ပြီးဒေသခံတွေနောက်ဆုံးသတ်မှတ်ထားတဲ့မေလ18ရက်တည်းအစိုးရကတုံ့ပြန်မှုမရှိဘူးဆိုရင်မေလ19ရက်မှာစစ်တွေမြို့မှာဆန္ဒဖော်ထုတ်တာကြီးစလုပ်သွားမယ်လို့ဆန္ဒဖော်ထုတ်မှုဖြစ်မြောက်ရေးကော်မတီမှာပါဝင်တဲ့အနောက်တကားဒေသကုညီစောက်ရှောက်ရေးအဖွဲ့ကောင်းဆောင်ဦးအောင်ထေကပြောပါတယ
်ခုလက်ရှိဖြစ်နေတဲ့အခြေအနေမှာတော့ပြည်သူတွေကတော့အကုန်လုံးပူးပေါင်းပါဝင်လို့ဖြစ်နေတဲ့ပြဿနာတွေကိုအများဆုံးရပ်တန့်တော့အောင်ဖြေရှင်းရတဲ့ဆန္ဒတွေကတော့ရှိတာပေါ့ဒီအခြေအနေရတာနင်ကဲလို့ပြီးတော့ဒီကျွန်တော်တို့ညှင်းစုစီဥပဒေအားရှိတဲ့အတွက်ကြောင့်အင်းညှင်းစုစီဥပဒေပေါ်မှာပဲဒီမှာဥပဒေပေါ်ဆင်းမှာဝင်အောင်တော့စူးစမ်းမှာပေါ့နော
်ရခိုင်မြို့နယ်မှာဇန်နဝါရီလဆန်းပိုင်းကစပြီးတိုက်ပွဲတွေပုံပြင်းထလာပါတယ်အခုဆိုရင်စစ်ဆောင်တွေဟာ 38,000 လောက်ရှိပြီဖြစ်ပြီးစစ်တွေဒီဒုက္ခသည်တွေရောက်လာတဲ့အတွက်တိုက်ပွဲပြီးစရင်လည်းပတ်သက်လို့နိုင်ငံအကြီးအကဲတွေကစဉ်းစားပြေးတင်ကြောင်းဆန္ဒဖော်ထုတ်မှုဖြစ်မြောက်ရေးကော်မတီရဲ့နိုင်ငံတောင်းဝန်ယူထားတဲ့ဆရာတော်ဦးဆန္ဒဝရကအခုလိုမိန့်ပါတယ
်စစ်ပွဲတွေရထားတာတိုင်းငါတဲ့ရှိတယ်ပေါ့နော်အဲ့ဒီတည်းမှာအနောက်ပိုင်းတိုင်းစစ်ဌာနကိုဆန်သက်ပြီးတော့ထားခဲ့လို့ဆိုရင်တိုက်ပွဲတွေဖြစ်နေပြီဆိုတော့နှစ်ဖက်ကမကောင်းဘူးပေါ့လေကိုလိုကတိုင်းရင်းသားအချင်းချင်းစလုံးညီရမယ်ဆိုပြီးတော့စပုတ်ကလေးတွေထောင်ထောင်ပြီးတော့အလုံးလုံးညီလာကြတယ်ဆိုတော့အဲ့မှာတိုင်းရင်းသားစလုံးညီရဖို့အတွက်ဘာတွေလုပ်တင်ကလေးဒီတိုက်ပွဲခင်းချင်းနေလို့ဖြစ်မလားဆိုတာဒီလိုတော့နိုင်ငံအကြီးအကဲတွေကစဉ်းစားပြီးကိုကောင်းနေလို့ခင်ဗျပြောချင်တယ
်တမတော်အနေနဲ့နောက်ပိုင်းတိုင်းစစ်ဌာနချုပ်မှာအပြည့်ရဆိုင်ပြီးဆွေးနွေးပွဲတွေလုပ်ဖို့ဒေသခံတွေလေယာစိုက်ပျိုးရေးစတင်ချိန်မှာအစိုးရကကူညီပေးဖို့စစ်ဆောင်တွေရဲ့စောင်းနေရေးနဲ့ပညာရေးအတွက်တောင်းယူပေးဖို့နဲ့ကူညီပေးရဖွဲ့စည်းတွေကိုလွတ်လွတ်လပ်လပ်တော်လာဝင်ပြုဖို့နဲ့တိုက်ပွဲအတွင်းသိမ်းဆုံးသွားရတဲ့ကျေးရွာတချို့ကဒေသခံတွေဖြစ်ရမျိုးနောက်တစ်ခါမဖြစ်အောင်ဥပဒေနဲ့အညီဆောင်ရွက်ပေးဖို့နိုင်ငံတော်အစိုးရကိုစစ်တွေဒေသခံတွေနဲ့ရဟန်းတန်ဃာတွေကတောင်းဆိုထားတာဖြစ်ပါတယ်